Burmese.
မင်္ဂလာညနေခင်းပါတရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဧပြီလ6ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်။စနေညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမဧသနာကျော်ပါ။လီဗျားနိုင်ငံထရီပိုလီမြို့တော်နာကိုတောက်ကြနေကပဲတိုက်ပွဲတွေစဖြစ်ဖို့အရှိဘကတက်တွေရောက်ရှိလာခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်115ယောက်ကိုမလေးရှားနိုင်ငံကိုခို့ပြီးတော့ခေါ်သွားမယ်အရေးကိုတော့ဘင်္ဂလားဒေ့ရှ်ရဲတွေတားဆီးလိုက်တယ်လို့တာဝန်ရှိသူတွေကပြောပါရင်ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေဒီညနေပိုင်းကြားရဖို့ရှိပါတယ်မဆုံဝင်
။ဟုတ်ကဲ့ပါရှင်။ဒီညနေကသောတာရှင်နေနာဆင်ရမယ်သတင်းတွေကတော့ဒီစီးပရိပခတွေပြင်းထန်နေစေညမထွက်ရအမိတ်ထုတ်ပြန်ထားတဲ့ရခိုင်ပြည်နယ်တွေကမြို့နယ်တချို့မှာတော့အရက်သားတချို့ပေါ်မှာစီကံဖောက်ဖျက်မှုအစိုးရကိုအကြီးညိုပြက်စီမှုတွေအာဏာပိုင်တွေဘက်ကတရားစွဲဆိုပါတယ်
။ထပ်ပြီးတော့ပေါ်လိုက်တာပေါ့ပြောက်တဲ့ရဲစခန်းကပုံမှန်ဒီရှိရှင်းမှုဖွင့်တယ်။ဆယ်ရလောက်မြို့နယ်အချုပ်ရင်းမှုအဲ့ဒါဒီလာမေ
ကိုဒေသခံဦးကျော်လာမြင့်ပြောပြပေးသွားတာပါနောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်နောက်ပြီးတော့ဒီဒုက္ခသည်တွေထဲမှာတော့တောက်သုံးရည်နဲ့စားတဲ့ရိခါတွေအရေးပေါ်လိုအပ်နေတယ်ဆိုပြီးတော့ကိုရိုင်းသွားပြီးကူညီပေးခဲ့တဲ့ရခိုင်လွတ်တော်ကိုယ်စားလှယ်တွေကပြောဆိုလိုက်ကြတဲ့သတင်းနဲ့အတူမကြခင်ကြားရောက်လာတော့မယ်မုတ်တုံရာသီမတိုင်ခင်မှာတော့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေကရိုဟင်ဂျာမွတ်စလင်တွေတဘာဝဘေးရနေသူတို့ဘလို့ကာကွယ်တင့်တယ်လဲဆိုတာကိုကုလနဲ့တခြားအဖွဲ့အစည်းတွေဘက်ကကြိုတင်ပြင်ဆင်နိုင်ဖို့လင်းကျင့်တင်ကြားပေးနေတဲ့အကြောင်းသတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရေးဆုံးကတော့စနေညနေခင်းအတွက်ထိတ်တန့်ရောက်နေတဲ့သတင်းတွေကိုမအေးသနာကျော်နဲ့ကိုရန်နိုင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။လီဗျားနိုင်ငံထရီပိုလီမြို့တော်နာမှာတောက်ကြနေကပဲတိုက်ပွဲတွေဆက်ပြီးတော့ဖြစ်ပါတယ်။လီဗျားနိုင်ငံမှာဖြစ်နေတဲ့တိုက်ခိုက်မှုတွေရှိန်လျှော့ဖို့တွားပြောတဲ့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုရီယိုဂူတာရက်စ်လီဗျားမှာ3ရက်နေပြီးတော့နောက်ပြန်သွားပြီးမကြခင်မှာပဲတိုက်ပွဲတွေဆက်တာပါ။သူကနိုင်ငံမြောက်ပိုင်းကန်ရိုတဲ့မြို့ဖြစ်တဲ့ဘန်ဂါဇီမှာသွားပြီးတော့အခုပြန်တော့လဲစိတ်ထဲမှာလေးနေရတယ်လို့ပြောသွားပါတယ်။နိုင်ငံအရှိပိုင်းကိုထိန်းချုပ်ထားတဲ့ဗိုလ်ချုပ်ကြီးခါလီဖာဟက်ဖတာကိုထောက်ခံတဲ့တပ်တွေကဒီမြို့တော်ဘက်ကိုရောက်လာတာဖြစ်ပါတယ်။မြို့တော်ကိုတော့ကုလသမဂ္ဂကြောထောင်နောက်ခံပေးထားတဲ့သမ္မတကောင်စီနဲ့ဝန်ကြီးချုပ်ဖိုင်ယက်အယ်ဆာရီတို့ကထိန်းချုပ်ထားတာဖြစ်ပါတယ်။အရှိဘက်ကတပ်တွေမြို့ထဲကိုဝင်လာရင်တော့မြို့တော်ကိုကာကွယ်နေတဲ့ပြည်သူစစ်တွေနဲ့ထိတ်တိုက်တွေ့ကြတော့မှာပါ။ဒီလီဗျားကစီးရီးပဋိပက္ခကိုနိုင်ငံရင်းနှီးနဲ့ဖြေရှင်းဖို့အတွက်ကုလသမဂ္ဂကစ조사လှုပ်ဆောင်နေပါတယ်လို့ကုလအတွင်းရေးမှူးချုပ်ဂူတာရက်စ်ကပြောထားပါတယ်။တောက်ချာနေကတော့နယူးယောက်မြို့လုံခြုံရေးကောင်စီမှာဗြိတိန်နိုင်ငံရဲ့ပန်ကြားမှုနဲ့အရေးပေါ်အစည်းအဝေးခေါ်ယူပြီးတော့လီဗျားရှေ့ပိုင်းကဗိုလ်ချုပ်ကြီးသူတို့ရှေ့ဆက်တက်နေတာကိုရပ်ဖို့ပန်ကြားခဲ့တာပါ။ပြင်းထန်နိုင်ငံတောင်ပိုင်းဒင်နာမြို့မှာပြုလုပ်နေတဲ့ G7 ဆက်မှုထိပ်သီးနိုင်ငံတွေရဲ့နိုင်ငံသားရေးဝန်ကြီးများအစည်းအဝေးလဲဒီကနေ့စနေနေ့မှာပဲလီဗျားအခြေအနေကြောင့်အစည်းအဝေးရက်ဆိုင်သွားရပါတယ်။သူတို့ကလည်းကုလလုံခြုံရေးကောင်စီလိုပဲလီဗျားဗိုလ်ချုပ်ကြီးရှေ့ဆက်တက်မလာဖို့သတိပေးတားမြစ်ထားတာဖြစ်ပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံရှေ့ပိုင်းကဂျလာလာဘတ်မြို့မှာဒီကနေ့ဘုံနှလုံးပေါက်ကွဲခဲ့တာကြောင့်လူ3ယောက်သေဆုံးပြီးတော့19ယောက်ဒဏ်ရာရသွားတယ်လို့အာဖဂန်ဆိုရပြောခွင့်ရကပြောကြားလိုက်ပါတယ်။ထိခိုက်ဒဏ်ရာရသူ3သူတွေထဲမှာကလေး2ယောက်နဲ့လုံခြုံရေးတပ်ဖွဲ့ဝင်8ယောက်ပါဝင်တယ်လို့လည်းနိုင်ငံဖီနယ်အစိုးရပြောခွင့်ရအတိုလာခိုဂရနီယာပြောပါတယ်။ဘာကြောင့်ပောက်ကွဲမှုဖြစ်တယ်ဆိုတာကိုအခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးသလိုဘယ်သူကမှလည်းသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ပြောဆိုခြင်းမရှိသေးပါဘူး။ပါကစ္စတန်နယ်စပ်နဲ့ထိစပ်နေတဲ့နိုင်ငံဖီနယ်မှာ2015ခုနှစ်ကလေးကAs အဖွဲ့တွေစတင်လှုပ်ရှားလာခဲ့ပြီးတော့အာဖဂန်နစ္စတန်နိုင်ငံမှာကြောက်စရာအကောင်းဆုံးစစ်သွေးကြောအဖွဲ့တစ်ခုလည်းဖြစ်လာခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာညီညာရေးဆွေးနွေးမှုတွေလုပ်နေတဲ့ကြားမှာပဲစစ်သွေးကြောအဖွဲ့တွေနဲ့အာဖဂန်အစိုးရတပ်တွေကြားပြီးခဲ့တဲ့သတင်းပတ်တွေအတွင်းမှာတိုက်ပွဲတွေပြန်ပြီးတော့အချိန်မြင့်တက်လာနေတာဖြစ်ပါတယ်။စက်ထဲမှာပဲနိုင်ငံမြောက်ပိုင်းကဆာရပူးပြည်နယ်မှာလည်းတာလီဘန်တွေကရဲကင်းစခန်းတွေကိုဝန်ရောက်တိုက်ခတ်ခဲ့တာကြောင့်ရဲတပ်ဖွဲ့ဝင်၄ယောက်သေဆုံးသွားတယ်လို့ပြည်내တာဝန်ရှိသူတို့ကပြောပါတယ်။တိုက်ခိုက်မှုကြောင့်နောက်ထပ်၅ယောက်လည်းဒဏ်ရာရသွားခဲ့ပါတယ်။ဒါပြင်ဂါဇနီပြည်နယ်မှာလည်းတာလီဘန်တွေကလုံခြုံရေးဂိတ်တွေကိုတိုက်ခတ်တာကြောင့်၃ယောက်သေဆုံးပြီးတော့9ယောက်ဒဏ်ရာရသွားခဲ့ပါတယ်ခင်ဗျာ။
ကမ္ဘာကျော်လေယာဉ်တွေထုတ်တဲ့ Boeing ကုမ္ပဏီက737 Max အမျိုးအစားလေယာဉ်နှစ်စင်းပြတ်ကျရပြီးတဲ့နောက်မှာတော့ဒီအမျိုးအစားလေယာဉ်တွေထုတ်လုပ်မှုကိုလာစဉ်20ရာခိုင်နှုန်းနီးပါးလျှော့ချဖို့စီစဉ်နေပါတယ်။ဒီလေယာဉ်တွေကိုမှာယူထားတဲ့သူတွေစီကိုပို့ပေးနေတာတွေရက်ထားတာဖြစ်ပြီးတော့ကမ္ဘာတစ်လုံးမှာလည်းဒီလေယာဉ်ပေါင်းအစင်390လောက်ရဲ့ပြန်တက်မှုကိုရည်နာထားပါတယ်။အခုနောက်ဆုံးထုတ်ပြန်လိုက်တဲ့ကြေညာချက်ကတော့ဒီ AP လာလေကစလို့တလောက်ကိုလင်း52ဆင့်ထုတ်နေရကနေပြီးတော့42ဆင့်ကို short ချမယ်လို့ပြောထားပြီးတော့ဒီလို short ချမှာကဘယ်တော့ထိလဲဆိုတာတော့ပြောမထားပါဘူး။ဒ ဒါမဲ့လည်းအလုတ်သမားတွေအလုတ်ဖြုတ်ပစ်တာမျိုးတော့မရှိပါဘူးလို့ Boeing ကုမ္ပဏီကပြောပါတယ်ပြီးခဲ့တဲ့လပိုင်းအတွင်းပြတ်ကျခဲ့တဲ့အီသီယိုးပီးယားလေကြောင်းလိုင်းလေယာဉ်နဲ့အင်ဒိုနီးရှားမှာမနစ်ကပြတ်ကျခဲ့တဲ့ Lion Air လေကြောင်းလိုင်းလေယာဉ်တို့မှာဖြစ်သွားခဲ့တာတွေကအထူးဆင်တူနေတာတွေ့ခဲ့ရပြီးတဲ့နောက်ဒီ Boeing လေယာဉ်တွေရဲ့ချုပ်ယွင်းခြင်းကြောင့်ဖြစ်တယ်ဆိုပြီးတော့ Boeing ကဝန်ခံခဲ့ပါတယ်ဒီလေယာဉ်ပြတ်ကျမှုတွေမှာလူပေါင်း159ဦးနဲ့189ဦးအထိသေဆုံးခဲ့ရတာဖြစ်ပါတယ် Boeing ရဲ့ကြေညာချက်ထမှာတော့ဒီ Boeing Max လေယာဉ်တွေအတွက်လိုအပ်တဲ့ computer software ပြုပြင်မှုတွေကိုတေချာလုပ်နေတာပြီးပါတော့မယ်လို့ပြောထားပါတယ်။တောက်ကြနေသည့်ဆိုရင်တော့ကမ္ဘာအစုရှယ်ယာဈေးကွက်တွေပိတ်ချိန်မှာ Boeing ရဲ့အစုရှယ်ယာဈေးက200ခိုင်နှုန်းကျဆင်းခဲ့ပြီးတော့ Boeing ကိုပိုင်တဲ့ Spirit Aerosystems Holding ကုမ္ပဏီရဲ့အစုရှယ်ယာဈေးက 3.5 ခိုင်နှုန်းကျဆင်းခဲ့တာပါ။အခုဆိုရင် Boeing ကနောက်ပြဿနာတစ်ခုနဲ့လဲကြုံနေရပြီးတော့နှစ်လလောက်မပြောင်းမဲရန်နာထားရမယ့်လေယာဉ်တွေရက်စရာနေရအလုံးလောက်မရှိလို့အခက်ကြုံနေရပါတယ်ရှင်
။ Rwanda နိုင်ငံမှာလူ8000ကျော်တည်ဆုံးခဲ့တဲ့လူမျိုးတုံးတပ်ဖြတ်မှုကြီးဖြစ်ပေါ်ခဲ့တာဟာဒီကနေ့ဆိုရင်25နှစ်ရှိသွားပြီဖြစ်ပါတယ်။ဒီလူမျိုးတုံးတပ်ဖြတ်မှုဟာဒုတိယကမ္ဘာစစ်ပြီးတဲ့နောက်ကမ္ဘာမှာအဆိုးဆုံးလူမျိုးတုံးတပ်ဖြတ်မှုတွေထဲကတစ်ခုဖြစ်ပါတယ်။1994ခုနှစ်ဧပြီလ6ရက်နေ့က Rwanda နိုင်ငံရဲ့သမ္မတ Hutu လူမျိုးစီးလာတဲ့လင်းပြန်ပစ်ချခံရပြီးတည်ဆုံးသွားတာကနေအဲဒီလူမျိုးတုံးတက်ဖြတ်မှုဖြစ်ပေါ်လာခဲ့တာပါလူများစုဟာဟူတူမျိုးတွေတဲကလူများစုဟူတူမျိုးတွေတဲကစစ်သွေးကြွတွေကရဝန္ဒာသမ္မတတည်ဆုံးရတာဟာလူနည်းစုဝင်တူစီတွေကြောင့်ဖြစ်တယ်ဆိုပြီးတော့ပြစ်တင်ခဲ့ကြပါတယ်ရဝန္ဒာနိုင်ငံမှာတစ်ဖက်နဲ့တစ်ဖက်ပြန်လည်တိုက်ခိုက်တာတွေသုံးလကြဖြစ်ခဲ့ပြီးတော့ဂိုင်းတွေကလူတွေကိုအိမ်တွေလည်ခွင့်တွေအပြင်သူတို့ခိုးလုံနေကြတဲ့ဖျားเจ้าနေနဲ့เจ้าနေမှာပါတက်ပြစ်ခဲ့တာဖြစ်ပါတယ်ဗီဒီယိုကနေမုံစကားတွေထုတ်လွှင့်ခဲ့တာကြောင့်အခြေအနေတွေပိုဆိုးကုန်ခဲ့ပြီးတော့ရဝန္ဒာရဲတပ်ဖွဲ့နဲ့စစ်တပ်အပြင်တခြားဆိုးရတောင်းဝန်ရှိသူတွေကလည်းဒီတပ်ဖြတ်မှုတွေကိုတားဆီးဖို့မလုတ်ခဲ့ကြပါဘူးဒီလူမျိုးတုံးတပ်ဖြတ်မှုတွေရပောင်းတရားကျော်ဖြစ်ခဲ့ပြီးတဲ့နောက်ရဝန္ဒာမျိုးချစ်တပ်ဦး RPF ကမျိုးတော်ကီဂါလီနဲ့နယ်မြေတွေကို94ခုနှစ်ဇူလိုင်လမှာပြန်လည်တင်ပြီးတော့အခြေအနေတွေကိုထိန်းသိမ်းခဲ့တာပါဟူတူပြည်သူစစ်တွေကတော့ပြစ်ဒဏ်မခံရအောင်အင်းဒီဂျဲနိုင်ငံတွေကိုထွက်ပြေးခဲ့ကြပါတယ်နောက်ထောင်ပြေလို့နဲ့စောပိုင်းကတော့ကာဂါမီအစိုးရကပြည်ပြစ်မှုကျူးလွန်သူတွေအနေနဲ့ဒါကိုတောင်းပန်ပြီးတော့ခွင့်လွှတ်ဖို့ပြောမယ်ဆိုရင်ထောင်ကနေလွတ်ပေးမယ်ဆိုတဲ့ဥပဒေကိုပြဋ္ဌာန်းခဲ့ပါတယ်အခုလို25နှစ်ကြာလာပြီးတဲ့နောက်အမေရိကန်နဲ့ကုလသမဂ္ဂပါဝင်တခြားလူရှင်နိုင်ငံတွေကကမခရာလုပ်တဲ့အစီအစဉ်အရလူမျိုးတုံးတပ်ဖြတ်မှုကိုကျူးလွန်ခဲ့သူတွေနဲ့အသက်မသေးဘဲကျန်ရစ်သူ3000လောက်ဟာရွန်ဒါနိုင်ငံတဝမ်းကပြန်လည်တင့်မြတ်ရေးရွာတွေမှာအထူးနေထိုင်နေကြပါတယ်။ဝေဖန်သူတွေကတော့ဒီရွာတွေမှာနေထိုင်ကြတာတွေဟာအတုရောင်လေးဆိုပြီးတော့ပြောကြပါတယ်ခင်ဗျာ။
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ16 kHz 1683ညဆိုင်းတိုမီတာ19 kHz 15565နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကနေဒေတာရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်ရှိနေကြတဲ့ရိုဟင်ဂျာဒုက္ခသည်115ယောက်ကိုမလေးရှားနိုင်ငံကိုခိုးပြီးတော့ခေါ်သွားမယ့်အရေးကိုဘင်္ဂလားဒေ့ရှ်ရဲတွေတားဆီးလိုက်တယ်လို့တာဝန်ရှိသူတွေကပြောပါရည်။ဒါပေမဲ့လူကုန်ကူးသူတွေကိုတော့မဖမ်းမိဘူးလို့ AFP သတင်းမှာဖော်ပြထားတာပါ။မြန်မာနယ်စပ်နဲ့နေတဲ့ကုဒုပလောင်စခန်းကဒုက္ခသည်တွေလှေစီးပြေးဖို့အတွက်ရဲကလမ်းမှာတားဆီးလိုက်တာဖြစ်ပါရည်။ဒီအဖြစ်အပျက်ကတောက်ကြနေညမှာဖြစ်တာဖြစ်ပြီးတော့ထွက်ပြေးမဲ့သူတွေထဲမှာအမျိုးသားအယောက်50အမျိုးသမီး39ယောက်နဲ့ကလေး26ယောက်ပါဝင်မှနဲ့လို့ဘင်္ဂလားဒေ့ရှ်ရဲ့ရာရှိကပြောပါရည်ဒီနှစ်ထဲမှာကိုပင်လယ်ဖြတ်ဖို့မတင်တော်တဲ့ငါးဖန်းတင်မောလေးတွေနဲ့ပြေးဖို့စ조사တဲ့သူပေါင်း300ကျော်ကိုဘင်္ဂလားဒေ့ရှ်လုံခြုံရေးတပ်ဖွဲ့တွေတားဆီးနိုင်ခဲ့ပြီဖြစ်ပါတယ်တောက်ကြညမှာဖမ်းမိတဲ့အုပ်စုကလည်းဒီသတင်းပတ်အတွင်းမလေးရှားကိုထွက်ဖို့လုပ်တဲ့ထဲမှာတားလိုက်နိုင်တဲ့3ခုမြောက်အုပ်စုဖြစ်ပါတယ်ရှင
်ထိုင်းနိုင်ငံရဲ့လက်ရှိအာဏာရစစ်ဆိုးရွားကထိုင်းနိုင်ငံရေးပါတီတရဲ့ခေါင်းဆောင်သနတွန်ဂျူဂရွန်ကန်ကေကိုနိုင်ငံတော်ပုံကရန်ကြံစီမှုနဲ့ဒီကနေ့မှာဆွဲချက်တင်လိုက်ပါတယ်2015ခုနှစ်ကចောင်းသားတွေရဲ့သပိတ်မောက်ဆန္ဒပြပွဲမှာပါဝင်ခဲ့တာကြောင့်အခုသူ့ကိုအခုလိုဆွဲချက်တင်တာဖြစ်တယ်လို့ပြောကြလိုက်ပြီးတော့သူ့ဘက်ကတော့ဒီဆွဲချက်တွေကိုကျူးလွန်ခဲ့ခြင်းမရှိဘူးဆိုပြီးတော့ညှဉ်းဆဲလိုက်ပါတယ်သူ့ကိုရပ်ဖတ်ပြစ်မှုဆိုင်ရာတရားရုံးမှာဆွဲဆိုရမှာမဟုတ်ဘဲနဲ့စစ်ခေါ်ရုံးမှာအခုလိုဆွဲဆိုတဲ့ပုံမှာတော့စိုးရိမ်မိတယ်လို့သူကပြောပါတယ်တကယ်လို့အပြစ်ရှိတယ်ဆိုရင်တော့သူ့အနေနဲ့ထောင်နဲ့ကိုယ်နဲ့ထိကြခံရဖို့ရှိပါတယ်ဘန်ကောက်ရေစကန်ကိုရောက်လာချိန်မှာတော့သူ့ကိုထောက်ခံအပိတ်သူတွေကနာမည်ကိုအော်ဟစ်ပြီးတော့ဆက်လက်တိုက်ပွဲဝင်ကြဖို့ကြွေးကြော်ခဲ့ကြပါတယ်ရွေးကောက်ပွဲကျင်းပပြီးတပတ်ကြာမှာတော့သူ့ပေါ်အခုလိုတရားစွဲဆိုတာဟာနိုင်ငံရေးရာဖြစ်တယ်ဆိုပြီးတော့ Future Forward Party ကိုတီထောင်ခဲ့သူကပြောပါတယ်ခင်ဗျာ
ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာရှိတဲ့ Equator တန်ရုံမှာခုလုံနေတဲ့ကဘာကျော်အမေရိကန်ထောက်လန့်ရေးအဖွဲ့ကဝန်ထမ်းဟောင်း Julian Assange တန်ရုံထဲကနေနိုင်ပိုင်းအတွင်းဒါမှမဟုတ်ရက်ပိုင်းအတွင်းမှာပဲနှင်ထုတ်ခံရနိုင်တယ်ဆိုတဲ့သတင်းထွက်လာလို့သူ့ကိုဖမ်းဖို့တန်ရုံရှိမှရဲတွေအသေးစင်သင့်စောင့်နေကြပါတယ်အစိမ့်အရာရှိတွေစီကဒီသတင်းထွက်လာတယ်ဆိုပြီးတော့ WikiLeaks သတင်းဖောက်ချတဲ့ website ကအတွေ့အကြုံရေးတင်တာဖြစ်ပါတယ်။ Julian Assange 2012ခုနှစ်ဩဂုတ်လတွေကအဲ့ဒီတန်ရုံမှာခိုးလုံနေတာဖြစ်ပါတယ်။သူ American အစိုးရစီကစီရေးနဲ့တန်တမန်ရေး Internet လှုပ်ဝက်စာရဲစာရင်တွေခိုးယူပြီးတော့ WikiLeaks သတင်းဖောက်ချတဲ့ website မှာတင်လိုက်တာကြောင့်သူ့ကိုဖမ်းပြီးတော့ American လက်ထက်အမှားကြောက်လို့သူက Ecuador တန်ရုံထဲကိုဝင်ပြေးပြီးတော့အခုထိနေနေတာဖြစ်ပါတယ်ရှင်။
England Premier League မှာပြေပေါ်လုံးပွဲတွေမှာတော့ Liverpool အသင်းဟာဆရာထိပ်ကိုပြန်ပြီးတော့တက်သွားပြီဖြစ်ပါတယ်။တောက်ချာနေက Southampton နဲ့ Liverpool တို့ကစားကြတာမှာ Liverpool က3ဂိုးတကိုးနဲ့နိုင်သွားခဲ့တာပါ။ဒါကြောင့် Liverpool အသင်းဟာ33ပွဲမှာ82မှတ်နဲ့ဆရာထိပ်ကိုတက်သွားတာဖြစ်ပါတယ်။ဒီဘက်မှာ Southampton က Shane Long ကဂိုးရင်သွင်းခဲ့ပြီးတော့ Liverpool ကဂိုးတွေကိုတော့ Navigator Salah နဲ့ Henderson တို့ကသွင်းယူခဲ့တာဖြစ်ပါတယ်။ဒီကနေ့မှာတော့ Man City အသင်းကစားဖို့ရှိပါတယ်ခင်ဗျာ
။
စနေနေ့နေ့ကင်းအတွက်နောက်ဆုံးတည်ထားတဲ့သတင်းတွေကိုမယေးသန္တာကျော်နဲ့ကိုရန်နိုင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေတင်ပြပေးကြပါမယ်။စီရေးပြည်ပခါတွေပြင်းထန်နေစေရခိုင်ပြည်နယ်ထဲမှာတော့ညမထွက်ရအမိန့်ထုတ်ပြန်ထားတဲ့မြို့နယ်တချို့မှာအရက်သားတွေပေါ်မှာစီကံဖောက်ဖျက်မှုနဲ့တရားစွဲဆိုမှုတွေအစိုးရကိုအကြီးညိုပြက်စေတယ်ဆိုပြီးတရားစွဲဆိုမှုတွေရှိနေတယ်လို့ဒေသခံတွေကပြောပါရယ်။တချိန်တည်းမှာပဲဘူးတီတော်မြို့နယ်ဘက်မှာတော့မြမတက်မတော်နဲ့ရခိုင်တက်မတော်အေအေတို့အကြားဒီကနေ့တိုက်ပွဲတွေဖြစ်ပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောင်နိုင်ကိုအိမ်သတင်းပေးပို့ထားပါရယ်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်တွင်ဖြစ်ပွားနေတဲ့စီရေးပဋိပက္ခအခြေအနေကြောင့်ပေါ်နေကြောင်းရတိတ်တောင်ကြောက်တော်ညဦးမင်းပြမြို့နယ်တို့မှာည9နာရီကနေမနေ့9နာရီထိညမထွေးရမိတ်ပုံမှန်စရာ44ကိုဒီလတရနေ့ကပဲပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရဝန်ကြီးကနေလက်မှတ်ရေးသူထုတ်ပြန်ခဲ့တာပါညမထွေးရမိတ်ထုတ်ပြန်ပြီးနောက်ပိုင်းကြောက်တော်မြို့နယ်တွင်အရသာနှုတ်ဦးညမထွေးရမိတ်ကိုဖောက်ဖျက်ကျူးလွန်ခဲ့လို့ကြောက်တော်မြို့မှရဲစခန်းမှာအမှုဖွင့်ခံထားရတယ်လို့ဒေသခံကိုကျော်လှမ့်မြစ်ကပြောပါတယ်
လေရင်ညနေဘက်ကသူတို့ကဒီကြောက်တော်မျိုးနဲ့မတောင်းတဲ့ပြေရောမှာသူတို့ပလာဝါနဲ့ကြောက်တော် lunch နဲ့ကာကိုချလုံးကအဲ့ဒီကကအဲ့ဒီနေရာမှာပြင်းနေလို့သူတို့ကအဲ့ဒီကကိုသွားလုံးလို့တောက်ခွင်ကနားမှာဖက်ခံရပြီးတော့ဒီကြောက်တော်ရဲစခန်းမှာသူတို့ကိုဖမ်းပြီးတော့ပို့လိုက်တာပေါ့ကြောက်တော်ရဲစခန်းကပုံမှန် decision မှုဖွင့်တယ်ဆယ်လောက်မျိုးနဲ့အချုပ်ရင်းမှုအဲ့ဒါဒီလာမေကိုရင်းနေကိုကျွန်တော်တရားရုံးမှာရုံချင်းချင်းဆိုလိုက်တယ်လို့ပြောတယ်
ဒီခိုင်ပြည်နယ်ဆိုရကနေပုံမှန်စရာ44အမိတ်ထုတ်ပြန်ပြီးနောက်ပိုင်းကြောက်တော်မြို့နယ်ပြည်တော်သာရက်ွက်တစ်လန်းနေဥဝင်းကြီးနဲ့ဥဝင်းချေအမွားကြီးကိုနှူးကိုပုံမှန်စရာ88အာနာဖီဆန်မှုနဲ့ပရမဆုံးချင်းစရာဆွဲဆိုခဲ့တာပါအလားတူရန်ပြဲမြို့နယ်တွင်းမှာလည်းတင်းပန်းချိန်ကြီးရွာဘုန်းတော်ကြီးဌာနပွဲမှာပျော်ပွဲရှင်ပွဲဖြစ်အယုတ်ကျွဲခတ်ပွဲကိုဆက်သွင်းကျင်းပခဲ့ရမှာကျွဲနှစ်ကောင်းရအမည်ကိုဝန်ကြီးနဲ့အမတ်တို့အမည်ပေးထားမှုကြောင့်ကျွဲတိုက်ပွဲပြုလုပ်သူ9ဦးကိုအစိုးရအာဏာပိုင်တွေကနေအမှုဖွဲ့ရေးယူထားတယ်လို့ပြည်နယ်လှုပ်တော်ကိုယ်စားလှယ်ဦးသမ်းမောင်ဦးကအခုလိုပြောပါတယ်
ကျွေးလို့မလို့တိုက်တဲ့ဥစ္စာမှာကျွေးတဲ့ကောင်မှဝန်ကြီးလို့ရေးထားပြီးတော့နောက်ကျွေးတဲ့ကောင်မှအမတ်စုကြီးရေးပြီးတော့တိုက်တာပေါ့တိုက်တဲ့ကသူကဗီဒီယိုအဲ့မှာ live လာမသိဘူးအဲ့မှာနည်းနည်းနာမည်တွေပါတယ်ပြောတာပါလားမသိဘူးဒီနေ့အစိုးရဘက်ကနည်းနည်းထိသွားလို့တရားစွဲဆိုခံရတာကဥပဒေလိုနဲ့အပေါင်းပါသူတို့အစုစုပေါင်း9ယောက်လေအဲ့မှာကျွေးတိုက်တဲ့လူတွေလေသူတို့ကပြုလို့ခြင်းဝဲလောက်တာပါတခါဒီမှာကမ္ဘာမှာဖြစ်နေတဲ့ဥစ္စာတွေကိုသူတို့ကပုံပေါ်လို့တို့ပါကွာအသေးချုပ်နဲ့တွေ့တာတင်တယ်အမခဏသူတို့ဗာဆက်လုပ်ဖို့လဲဆွေးရတင်ဖို့လားမတင်ဘူးလားဆိုတာသူတို့ဆုံးကြမှာလဲ
ဧပြီလတရနေ့ကနေ၂ရက်နေ့ထိကျင်းပခဲ့တဲ့တင်ပန်းချိန်ဖုံးတော်ကြီးဌာနပွဲတော်တွင်အယုတ်ကျွဲခတ်ပွဲကိုဆက်သွင်းကျင်းပခဲ့ရမှာတရားစွဲဆိုခံရတာဖြစ်ပါတယ်လက်ရှိရခိုင်ပြည်နယ်မှာပြည်နယ်လှုပ်တော်နဲ့ပြည်နယ်ဆိုရတို့အကြားပုံတိုင်းမှုရှိနေတဲ့အခြေအနေကိုပုံဖော်ခဲ့လို့တရားစွဲဆိုခံရတာပါတချိန်တည်းမှာပဲရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်တရက်ပြင်းကြေးရွာပြင်ဘက်သောတန်းမှာမြမတမတော်နဲ့ရခိုင်တမတော်ဤတို့တင်မက်မှာစိုက်ပွဲဖြစ်ပွားခဲ့တယ်လို့ဂျန်ညိုပြင်းကြေးရွာအုပ်ချုပ်ရေးမှူးဦးအောင်တန်းကအခုလိုပြောပါတယ်
ဒီကနေ့ကျရတဲ့စိုက်ပွဲဖြစ်တာလည်းဒီတော့ဒီမှာမဟုတ်ပြင်ပါပဲစောနာမှာရှိမှာပေါ့ကျွန်တော်တို့ကအဆင်ကျတာအဲ့လေရှင်းလာကြလဲဆိုဖြစ်နေတော့ကြားတယ်
ဖုန်ညိုလေးကြေးရွာကထွက်လာတဲ့တမတော်စိတ်ကြောင်းနဲ့အေအေဖွဲတို့တရက်ပြင်းကြေးရွာနီးသောတန်းဖက်မှာစိုက်ပွဲဖြစ်ပွားခဲ့တာပါဒီကနေ့တိုက်ပွဲဖြစ်ပွားမှုအခြေအနေကိုမသိရှိသေးပေမဲ့လည်းမနေ့ကဘူတီတောင်နဲ့ကြောက်တော်မြို့နယ်ထံမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့သမ္မတော်သတင်းမှထုတ်ပြန်ရေးဖွဲ့တွဲဖက်တွင်းမှုဘူမှုချုပ်စုံမင်းထွန်းကပြောပါရစေ။ဒ
ီဟာကတော့လည်းမသိသေးဘူး။မနေ့ကတော့လက်ရုံဖဲကျွန်တော်ဘူတီတောင်ဖဲရဲ့တန်ကြောက်တဲ့မှရှိတယ်။တိုက်ပွဲပေါ်ပါမှာထိတိမှုပါပဲ။ဒီတိုက်မှုအခြေအနေကတော့ကျွန်တော်တို့ကလည်းရှိတယ်။ဘယ်အခြေအနေကတော့ကျွန်တော်မသိဘူး။
မ Punegale, Purida Mune, Miawe, Wanayo, Ni Wunye, Miau, Mimia Mune, Sap, Pamiao, Ni Town Nambone, Chango Mune, the Luchang, Ni Wunye, Duma, Taipoi, Pipoaka, Lule, Yakai Tamro, Pega, Piovare, Yakai Bine, Dreamer, Pipoaka, Taipoi, Dreamer, Ayata Rubo, Piamata, Taika Moody, Pubido, Miabiala Nibare, Ebrela, Toyanima, Pipoaka, Purida Mune, Sandin Changlu, Tamrogani, Lejang, Taika Mujao, Musilin, Wako Lota, Chau de Zombi, Seleu, Taya Yashi Kevare. Malan Satayani Dungale, Purida Mune, Sidong Yadrima, Lenaji Lenangedu, Pika Kaya Mujao, Yuadanga Ute Zombi, Nasejo, Tayashi Kevare, the Pika Muha, Tamrogani, Yuago, Wampa Pika Kerelu, Yuadari Piosu Nibeme, Yamatamro Pegaro, Yakatamro in that type of people Kerelu, Piosu Kedalu, Sidong Yadrin, Tamro net type of people are Mashi Bulu, E. Pegaro, Yinsu Tavare, Pigger and Mala Sangayani, Sashianiga. Yaumu dream Pika Mumale, Ayata Chow Samane, Tika Taya Yashikevare. You can be in a dream chip one in that type of job. Muninga, Muninga, you are Uyi, Natang Chow Fangjo. Toka de Pisipi, Tinchang Liadalu, Akuni Pisang Yima, Anna Bindrigani, Tami Kanta Mudu Shini Kalu, Sadam Ritan Yima, Kacho Niadalule, Akuni Pia Puwinning up your water.
နိုင်ငံရေးဒရင်ပေဘူကေရာဖြစ်ပါတယ်ရှင်တဆက်သေးပါပဲရခိုင်စစ်ရှောက်ဒုက္ခတွေရဲ့အခြေအနေကိုတင်ပြပေးကြပါတယ်စစ်ဖြစ်ပွားရနေရာတွေကနေပြီးတော့ဘေးလွတ်ရာကိုပြေးနေရတဲ့ထောက်ချီးတဲ့ရခိုင်စစ်ပြေးဒုက္ခတွေတောက်တုံးရဲ့ပြက်လက်မှုတွေနဲ့ရေးပေါ်ရင်ဆိုင်နေကြရတယ်လို့စကန်တွေနဲ့အထီးကိုယ်တိုင်တွားရောက်ပြီးကူညီပေးနေတယ်လွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်စကန်တွေကကလင ြပေးပါမယ်ရှင်
။ရခိုင်တိုင်းသားလက်နက်ကိုင်တပ် AA နဲ့မြမအစိုးရစစ်တပ်တို့ဂျာတိုက်ပွဲတွေပြင်းထန်လာလို့မြောက်ဦးကြောက်တော်မင်းများပူးတိတော်ရသေးတော်နဲ့ပုံတကျိုးမျိုးနဲ့6မျိုးနယ်ထဲမှာယာယီဒုက္ခသည်စခန်းပေါင်းက46စခန်းအထိရှိသွားပြီဖြစ်ပြီးတော့ဆစ်ဆောင်ပြည်သူတွေပါဝင်ကြေးရွာတွေထဲမှာပဲဘေးလွရာကိုတိရှောင်နေရတဲ့ဒုက္ခသည်စုစုပေါင်းကအခုနောက်ဆုံးအချိန်အထိ 28,600 ကျော်ရှိသွားပြီလို့ဆစ်ဆောင်စခန်းတွေအထိစရေးလိုက်လံကောက်ယူထားတဲ့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး IEC ကဧပြီလ3ကသတင်းထုတ်ပြန်ထားပါတယ်။ဒီဆစ်ပေးဆစ်ဆောင်တို့ပြည်သူတွေအတွက်အရေးပေါ်တောက်သုံးရည်နဲ့စားတဲ့ရိတ်ခါတွေလိုအပ်နေတယ်လို့လည်းရသေတော်မျိုးနယ်တွင်ကဆစ်ရှောင်ဒုက္ခသည်စခန်းတွေဖြစ်တဲ့ဇေဒီပြေအိုးဖောက်စားတဲ့စခန်းတွေကိုကိုယ်တိုင်သွားရောက်ကူညီပေးနေတဲ့ရသေတော်မျိုးနယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခေဆော်ဝေကဒီကနေ့သူသွားရောက်ခဲ့တဲ့စခန်းတွေရဲ့အခြေအနေအခုလိုပြောပြပါဗျ။
အခုဒီရသေးတော်မျိုးနေရပေါ့နော်ဇေဒီပြေကိုရောက်ရှိနေပါတယ်အဲ့ဒီဇေဒီပြေနားမှာရှိတဲ့ပိုးဖောက်ဆိုတာအုတ်ဖို့ကြီးရောပေါ့နောက်တစ်ခါဇေယားမြိုင်အဲ့ဒီရော3 4 5ရောလောက်မှာကျွန်တော်တို့ KC ကြီးတွေပြီးပါတယ် KC ကြီးပြီးတာကစစ်ဖေးချောင်းနေရဒီပိုးဖောက်အုတ်ဖို့မှာဆိုရင်တထောင်ကျော်ရှိကြတယ်နောက်တစ်ခါအောင်စီကုန်းဒီကကအောင်စီကုန်းကြီးရောမှာဆိုတော့600ကျော်ရှိပါတယ်နောက်ဖဲလိုက်မှာဆိုတော့100နှုတ်သားရှိပါတယ်ဒီရသေးတော်မျိုးနေရဲ့နေရာ10ခုလောက်မှာစစ်ပေးဒုက္ခတွေအများကြီးတောင်းနေကြတာဖြစ်တဲ့အတွက်ကျွန်တော်တို့ကလည်းကုမီနိုင်သလောက်အခုလောလောဆယ်မှာကုမီပေးနေပါတယ်ရှင်ဖဲအပါအဝင်တခြားလူတွေလာရောက်တဲ့အလှူတွေတွေနဲ့အဲ့ဒီအိုးဖောက်နေနေမှာဆိုရင်နောက်ထပ်တစ်ဖက်လောက်ပဲတော့တုံးရှိလို့ရမယ်ပေါ့နော်အဲ့တော့နောက်ထပ်တစ်ပတ်လောက်ဆိုရင်ဒီဆယ်နေရပုံနိုင်ပါတယ်နောက်တစ်ခုကကျမတို့ဒီရေသေးတော်မျိုးနေမှာတော့ရေရာတီတဲ့ရောက်လာပြီနောက်တစ်ခါရေရလည်းခင်းချောင်းမှမရှိလာပါဘူးတောင်းရရောချိုးရတဲ့ပေါ့အင်မတန်ခက်ခဲဖြစ်နေပါလေ
ကိုဝေဆောင်မိခင်နေကလေးမွေးဖွားပြီးကသာမိခင်နေလူမမဲကလေးငယ်တွေတက်ကြီးရွယ်ဦးတွေနဲ့ဒါမကျက်ဖြစ်နေတဲ့လူနာတွေအပါအဝင်စစ်ဘေးဆစ်ရှောင်ဒုက္ခသည်တွေအတွက်အရေးပေါ်တောက်တုံးရေလိုအပ်နေပြီးတော့အဲ့ဒီတဲကတချို့ကဝေးပြက်ရွယ်ဝဲလျှော်ရောဂါတွေစခံစားနေကြရတယ်လို့လည်းဒေါက်ခေဆိုးဝီကပြောပြပါတယ်အခုလိုမျိုးရခိုင်ပြည်နယ်တွင်စစ်ရေးပဋိပက္ခတွေပြင်းထန်လာပြီးတော့ထောက်ချီတဲ့ဆစ်ရှောင်ပြည်သူတွေဘေးလွရာကိုပြေးနေရတဲ့အခြေအနေမှာတော့ဒေသတွင်တည်ငြိမ်ရေးနဲ့ရခိုင်ပြည်နယ်ရေးချမ်းရေးသက်ဆိုင်ရာတာဝန်ရှိသူတွေဘက်ကအများဆုံးညီတိုင်းဖြစ်ရှိအဖြစ်ရှားကြဖို့ဒေသခံတွေဘက်ကလူလာနေကြတယ်လို့လည်းရခိုင်ပြည်နယ်ရံပြဲမြို့ကဒေသခံတွေနဲ့ကိုယ်တိုင်သွားရောက်တွေ့ဆုံနေတဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်ထုမေကပြောပြပါတယ
်ဒီရခိုင်ပြည်နယ်မှာဖြစ်တဲ့ပြီးတော့ဆစ်ကြောင့်သူတို့အင်တန်ဆိုရင်ကြာကြောင့်သူတို့မေးမြန်းကြပါတယ်ဘယ်တော့မြန်လွှတ်တော်ကိုယ်စားလှယ်များအနေနဲ့ဒီရခိုင်တပ်မတော်နဲ့မြန်မာတပ်မတော်ကိုငင်းကြဲရေးဝိုင်းဝိုင်းတဲကိုပေါဝင်လာဘလို့တွန်းအားပေးနေလေဒါနဲ့ပတ်သက်ပြီးတော့မေးခွန်းကတော့တော်ကိုမေးကြပါတယ်ရှင်ကျမလွှတ်တော်ကိုယ်စားတူအနေနဲ့လုံနိုင်တဲ့ကိစ္စတွေကိုကျမတက်နေဆုံဆောင်ရတဲ့သူတပြင်းသက်ဆိုင်ရာကိုလည်းပဲကျမတို့တွန်းအားပေးတယ်နိုင်ငံရေးဖြစ်စဉ်တွေမှာနေပြီးတော့ဒါမိမိယုံကြည်ရာ democracy ရေးတွေကို
ကိုပိုင်ပြတ်ထမ်းပိုင်ခွင့်တိုင်းရင်းသားတန်းလူရေးတွေကိုနေပြီးတော့ဒါကိုယ့်ရဲ့ယုံကြည်ရာတိုင်းရှောင်းလန်းကြတဲ့အကြောင်းမလို့ဒီလက်လက်ကန်ချင်းချင်းတိုက်ခိုက်တဲ့အခါမှာကြာလို့ရှင်တော့ဒီအထိခိုက်တယ်ရှိမယ်ဒါပေမဲ့ကျမတို့အနေနဲ့ကတော့ဒီပြည့်မြည့်ပြည့်သူတွေလုံးဝမထိခိုက်ဖို့နဲ့ဒီစစ်ဘေးရှောင်ပြည်သူတွေကိုတော့တိုက်နိုင်ဆုံးအပြင်းနဲ့ဆိုးရတဲ့ပြည်တော်စုဆိ
တော်ရရှင်များရှင်အဂတိလိုက်စားမှုပြဿနာကိုအစိုးရကကင်တွဲဖြည့်ရှင်းနေတဲ့နေရာမှာအစိုးရတာဝန်ရှိသူတွေကဖမ်းဆီးအရေးယူနေတာတွေတွေ့နေရပါတယ်ဒါပေမဲ့လည်းဖော်ထုတ်အရေးယူဖို့ကြံနေသေးတဲ့အကျင့်ပြချစားမှုတွေကလည်းရှိနေသေးပါပဲအကျင့်ပြချစားမှုတွေဟာဘယ်နေရာတွေမှာဘသူတွေကဘလို့ပုံစံမျိုးတွေနဲ့ကျူးလွန်နေကြတာပါလဲကျူးလွန်သူတွေကိုဘလို့ဖော်ထုတ်အရေးယူနိုင်မလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့တယ်လီဖုန်းနံပါတ် 1-2-3-2-3-9-9-9 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းတစ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါရရှင
်ဒီကနေ့ညတင်ဆက်မဲ့စနေညတိုက်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်သောတာရှင်များရှင်မကြခင်မှာကြားရောက်လာတော့မဲ့မုတ်တုံရာသီမတိုင်ခင်မှာတော့ဘင်္ဂလားဒေ့ရှ်နယ်ဇက်စ်ကော့စ်ဘဇာဒုက္ခသည်စခန်းတွေကရိုဟင်ညာဒုက္ခသည်တွေမိုးလေထန်ကနေအကာအကွယ်ပေးနိုင်မှုတဘာဝဘေးအန္တရာယ်ကြားရောက်လာရင်သူတို့ဘယ်လိုကာကွယ်သင့်တယ်လဲဆိုတော့လေ့ကျင့်တင်ကြားမှုတွေကိုကုလသမဂ္ဂနဲ့တခြားမဟာမိတ်အဖွဲ့တွေဘက်ကကြိုတင်ပြင်ဆင်မှုတွေလုပ်နေတယ်လို့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံပြောခွင့်ရကတောက်ကြနေဂျနီဗာသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ပြီးခဲ့တဲ့2018ခုနှစ်တုန်းကအဲ့ဒီဒုက္ခသည်စခန်းတွေမှာကြုံခဲ့ရတဲ့တဘာဝဘေးအန္တရာယ်အခြေအနေတွေပေါ်မှာမူတည်ပြီးတော့အခုလိုပြင်ဆင်မှုတွေလုပ်တာလို့ပြောပါတယ်အပြည့်အစုံကိုတော့ကိုညံဝင်းအောင်ပြောပြပေးပါရှင်
2018မုတ်တုံမိုးရာသီတုန်းကကော့ဆက်ဘဇာဒုက္ခသည်စခန်းတွေကရိုဟင်ဂျာတွေဟာမိုးသည်ထန်ပြီးလေပြင်းတိုက်တာရေကြီးတာမြေပြူတာနေအိမ်တွေပျက်စီးတာကြုံခဲ့ရတာကြောင့်မကြခင်ကြောက်ရွံ့လာတော့မဲ့မုတ်တုံမိုးဒဏ်မတိုင်ခင်ဒုက္ခသည်တွေသဘာဝဘေးကိုကာကွယ်နိုင်ဖို့ကုလသမဂ္ဂနဲ့လူသားချင်းစာနာတဲ့အကူအညီပေးရေးအဖွဲ့တွေကကြိုတင်ပြင်ဆင်နေကြောင်း UNHCR ပြောခွင့်ရပုဂ္ဂိုလ်Andre Mahichik ka byo ba de
Our emergency preparations and training of Rohingya refugees as first responders ahead the cyclone and monsoon season in Cox's Bazar Bangladesh
Ma ja gin thadin bat de alun ma yauk la raw mae mout thum mo ne cyclone moun nai go Cox's Bazar skam ma she Rohingya dukha de ri belu ka kwe yin san ya ma le su ran ne patat lo chinar lo UNHCR ga yo let twae bo a phwet ri ya ba a ye bo chu tin pin sin mu ri lu pe ni de lo lit jin tin ja mu ri ba lou ni ba de မင်းတို့ကမုတ်တုံရသည်ဟာဒုက္ခသည်တွေအတွက်ရောလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့တွေအတွက်ပါစိန်ခေါ်မှုတရားဖြစ်ခဲ့ပြီးဘင်္ဂလားဒေ့ရှ်အစိုးရရဲ့အကူအညီကိုရယူခဲ့ရပါတယ်
။2019ခုနှစ်ရခိုင်မြောက်ပိုင်းဒေသမှာအာဆာလက်နက်ကိုင်အဖွဲ့ရဲ့တိုက်ခိုက်မှုနောက်ပိုင်းမြန်မာတပ်မတော်ရဲ့နေပြည်တော်ရှင်းလင်းရေးဖြစ်စဉ်အတွင်းရိုဟင်ဂျာ9သိန်းကျော်ဘင်္ဂလားဒေ့ရှ်နယ်စပ်ကိုထွက်ခွာသွားခဲ့တယ်လို့ကုလသမဂ္ဂစီးရင်တွေကဖော်ပြပါတယ်။မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအတိအမှတ်ပြုထားခြင်းမရှိပါဘူး။ကော့ဆက်ဘဇာကိုရောက်လာကြတဲ့ရိုဟင်ဂျာတွေဟာဒုက္ခသည်စခန်းတွေကမြေပြတ်မှရောကုန်းမြင့်တောင်ဆောင်ကနေရာလွတ်တွေမှာပါနေအိမ်တွေတိဆောက်နေထိုင်ခဲ့ကြတာပါအခုလိုရိုဟင်ဂျာဒုက္ခသည်စခန်းမှာကြိုတင်ပြင်ဆင်မှုတွေလုပ်နေရတာဟာဒုက္ခသည်တွေရဲ့အသက်ဆုံးရှုံးမှုကိုကာကွယ်ဖို့ဖြစ်တယ်လို့အန်ဒရေမဟိတ်ချစ်ကပြောပါတယ
် A lot of the work has also gone into shoring up the steep hillsto prevent the landslides we've also moved more than 26000 refugees to safer locations so
အခုဆိုရင်ဒုက္ခသည် 26000 ကျော်ကိုသဘာဝဘေးကနေလုံခြုံစွချရမယ့်နေရာကိုကျွန်တော်ပြောင်းရွှေ့ပေးထားပါတယ်ပြီးတော့မဆောက်တဲ့တောင်ကုန်းတွေနေရာတွေမှာရေကြီးမြေပြိုရာမျိုးမဖြစ်ရအောင်ကြိုတင်ပြင်ဆင်နေပါတယ်ဒီလိုအကာအကွယ်မျိုးတွေလုပ်နိုင်ခဲ့တာကြောင့်လည်းမင်းတို့ကဆိုရင်လူသေဆုံးတာမျိုးကြီးမားတဲ့ထိခိုက်ဒဏ်ရာမျိုးတွေနေပါခဲ့ပါတယ်
ဒုက္ခသည်စခန်းဟာမုတ်တုံရာသီရောက်လာတာနဲ့အမျှမိုးသည်ထန်ရေကြီးတဲ့တံကိုခံရပြီးကူးဆက်ရောဂါတွေလည်းအလွယ်တကူကူးဆက်နိုင်တဲ့အန္တရာယ်နဲ့ရင်ဆိုင်ရလိမ့်ရှိပါတယ်။ဒါကြောင့်ဒီနှစ်မှာတော့ဒုက္ခသည်စခန်းတွေကမြေပြင်ကြန့်ခိုင်မှုရှိအောင်ပြုပြင်တာ၊နေအိမ်အမိုးအကာခိုင်ခန့်အောင်လုပ်တာ၊စားရစီမံချက်ရော စခန်းတွင်လန်ဒရာနှင့်ရေနုံမြောင်းတွေတူးဖော်ပေးတာကိုပါအလေးထားလှူဆောင်နေတယ်လို့အန်ဒရီမိုင်းချစ်ကရှင်းပြပါတယ်
။ Nevertheless, refugees' lives in the hilly settlements of Cox's Bazar area remain at risk from potential landslides, flash floods, and the unpredictability of impeding cyclones.
ဒီလိုဖြစ်ဖြစ်တမုံတွေသာဖြစ်တဲ့ဒီ Cox's Bazar စခန်းတွေကဒုက္ခသည်တွေရဲ့ဘဝကတော့အခုအချိန်ထိအန်ဒီယာရီရင်ဆိုင်နေရဆဲဖြစ်ပါတယ်။ကျူတင်ခမမုတ်ခက်ခဲတဲ့ cyclone မုန်တိုင်းနဲ့မုတ်သုံမိုးကြောင့်ရေကြီးတာမြေပြိုတာဆတဲ့အန်ဒီယာရီလည်းရှိနေသေးပါ။ဒီလိုအခြေအနေတွေရောက်ဒုက္ခသည်တွေအတွက်ရောအဲဒီဒေသကဒေသခံဘင်္ဂလီတွေအတွက်ပါလူသားချင်းစာနာတဲ့အကူအညီတွေအတော့ကိုလိုအပ်နေပါတယ်
။ဒုက္ခသည်စခန်းနဲ့ဆောင်ရွက်နေတဲ့ရေးပေါ်အစီအစဉ်တွေထဲမှာတဘာဝဘေးအန္တရာယ်မတိုင်မီနဲ့ဘေးအန္တရာယ်နောက်ပိုင်းအသုံးပြုဖို့လိုအပ်တဲ့ပစ္စည်းကိရိယာတွေအခြားလိုအပ်တဲ့အသုံးဆောင်တွေကိုစကန်တလျှောက်မှာဖြန့်ချထားပြီးမိုးရံလေတံခံရမှုကိုရှော့ချနိုင်ဖို့အတွက်တက်တာစီနိုင်မဲ့နီးလန်းတွေကိုကြိုတင်ရှာဖွေနေကြပါတယ်။ဘယ်အတိုင်းအတာအထိအန္တရာယ်ကျရောက်နိုင်မယ်ဆိုတဲ့အတိုင်းအတာတွက်ချက်မှုတွေကိုလည်းကုလသမဂ္ဂနဲ့လူသားချင်းစာနာတဲ့အကူအညီပေးရေးအဖွဲ့တွေကကြိုတင်လှုပ်ဆောင်နေကြောင်း UNHCR ပြောခွင့်ရကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ UNHCR တာဝန်ရှိသူတွေနဲ့အခြားလက်တွဲဆောင်ရွက်နေတဲ့အဖွဲ့တွေကမိုးရာသီမတိုင်ခင်ဒုက္ခသည်စကန်ထဲမှာတိမ်အိမ်တက်တိမ်ဆင်းတဲ့မုတ်တုံရာသီအတွင်းဂယူးဆိုင်ရမဲ့ကျမ်းမာရေးနဲ့ဘေးကင်းရေးဆိုင်ရာအချက်အလက်တွေကိုလိုက်လံဝေငှပေးနေပြီးဒုက္ခသည်တွေကိုယ်တိုင်ဘယ်လိုကာကွယ်ရမလဲဆိုတာကိုတင်ကြားပေးနေတာပါတကယ်တော့ Cox's Bazar ဒေသဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အစင်းရဲဆုံးနဲ့စောင့်ရှောက်ခံရမှုအနည်းဆုံးဒေသလည်းဖြစ်ပြီးအဲ့ဒီဒေသကိုမကြသေးခင်ကရောက်လာတဲ့ကူညီထောက်ပံ့မှုတွေကို UNHCR နဲ့လက်တွဲပေါ်အဖွဲ့တွေကပြန်လည်ဝေငှပေးဖို့စီစဉ်နေတယ်လို့ဆိုပါတယ်အဲ့ဒီတည်းမှာအရေးပေါ်သုံးဆဖို့ငွေကြေးပါဝင်ယာယီတဲ့အိမ်နေနဲ့အလွယ်တကူချက်ပြုတ်နိုင်တဲ့ gas မီးဖို့တွေလည်းပါဝင်ကြောင်းသိရပါတယ်ခင်ဗျာ
ကိုညံဝင်းအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်စနေညနေခင်းရဲ့သတင်းလွှာတွေကတော့ဒီလောက်ပါပဲနောက်နှစ်နာရီကြာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့မြန်မာတခွင်အစီအစဉ်နဲ့စနေညတိုင်းလီလိုက်ဆွေးနွေးခန်းတွေကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်အစီအစဉ်ဒီအဆုံးမသက်ခင်မှာနောက်ဆုံးရသတင်းကျဉ်းချုပ်ကိုမအေးတန်နာကျော်ကတလှည့်ကြေညာပေးပါဦးရှင်
။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းဂျလာလာဘတ်မြို့မှာဒီကနေ့ဘုံးနှလုံးပေါက်ကွဲခဲ့တာကြောင့်လူ3ယောက်သေဆုံးပြီးတော့19ဦးဒဏ်ရာရသွားတယ်လို့အာဖဂန်အစိုးရပြောခွင့်ရသူကပြောပါရယ်။ထိခိုက်ဒဏ်ရာရရှိသေဆုံးသူတွေထဲမှာတော့ကလေး2ယောက်နဲ့လုံခြုံရေးတပ်ဖွဲ့ဝင်6ယောက်ပါဝင်တယ်လို့နန်းခါပြည်နယ်အစိုးရပြောခွင့်ရသူကပြောတာပါ။ဘာကြောင့်ပေါက်ကွဲမှုတွေဖြစ်တယ်ဆိုတာအခုထိရှင်းရှင်းလင်းလင်းမသိရသေးသလိုဘယ်သူကမှလည်းသူတို့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့ပြောဆိုတာမျိုးမရှိသေးပါဘူး။ရဝါနာနိုင်ငံမှာတော့လူ8သိန်းကျော်သေဆုံးခဲ့ရတဲ့လူမျိုးတုံးတပ်ဖြတ်မှုကြီးဖြစ်ပေါ်ခဲ့တာဒီကနေ့ဆိုရင်25နှစ်ရှိသွားပြီဖြစ်ပါတယ်။ဒီလူမျိုးတုံးတပ်ဖြတ်မှုဟာဒုတိယကမ္ဘာစစ်ပြီးတဲ့နောက်ကမ္ဘာပေါ်မှာဆိုးဆုံးလူမျိုးတုံးတပ်ဖြတ်မှုတွေကတစ်ခုဖြစ်ပါတယ်။1994ခုနှစ်ဧပြီလ6ရက်နေ့ကရဝါနာနိုင်ငံရဲ့သမ္မတဟူတူလူမျိုးစီးလာတဲ့လေရင်ပစ်ချခံရပြီးတော့သေဆုံးသွားရတဲ့အခါအဲ့ဒီလူမျိုးတုံးတပ်ဖြတ်မှုဖြစ်ခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံရဲ့လက်ရှိအာဏာရစစ်အစိုးရကထိုင်းနိုင်ငံရေးပါတီတည်းရဲ့ခေါင်းဆောင်ကိုနိုင်ငံတော်ပုံကံမှုအကြံစီမှုနဲ့ဒီကနေ့ပဲဆွဲချက်တင်လိုက်ပါတယ်။2015ခုနှစ်ကကျောင်းသားတွေရဲ့တပိတ်မောက်ဆန္ဒပြပွဲမှာပါဝင်ခဲ့တာကြောင့်သူ့ကိုအခုလိုဆွဲချက်တင်ခဲ့တာဖြစ်တယ်လို့ပြောကြပြီးတော့သူ့ဘက်ကတော့အဲ့ဒီဆွဲချက်တွေကိုကျူးလွန်ခြင်းမရှိဘူးလို့ညင်းဆိုထားပါတယ်။သူ့ကိုအရက်ဖက်ပြစ်မှုဆိုင်ရာတရားရုံးမှာဆွဲရမျိုးမဟုတ်ဘဲနဲ့စစ်ခုံရုံးမှာအခုလိုမျိုးဆွဲဆိုခဲ့တာအပေါ်မှာစိုးရိမ်နေလို့လည်းသူကပြောကြားသွားခဲ့ပါတယ်။အင်္ဂလန်ပရီးမီးယားအမှတ်ပေးဘောလုံးပွဲမှာတော့ Liverpool အသင်းကဇယားထိပ်ကိုပြန်ပြီးတော့တက်သွားပြီဖြစ်ပါတယ်။တောက်ကြနေ့က Southampton နဲ့ Liverpool အသင်းတို့ကစားတာမှာ Liverpool က3-2နဲ့နိုင်သွားပါတယ်။ဒါကြောင့်မလို့ Liverpool အသင်းက33ပွဲမှာ82မှတ်နဲ့ဇယားထိပ်ကိုတက်သွားတာဖြစ်ပါတယ်
။စနေညနေခင်းရဲ့နောက်ဆုံးသတင်းချင်းချုပ်ကိုမဲရဲတနာကျော်ကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းရဲ့အစီအစဉ်ထုတ်လို့ရမှုကကိုရနိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Zubil Etare ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်ဒီကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်ည9နာရီကျရင်တခါထပ်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါရှင်။ VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်ဒီအားလုံးရှင်လန်းချမ်းမြေ့ကြပါသည်ရှင်။
This program has come to you from the Voice of America, Washington.
Thank you.